င်္ဂါပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံဒေသတချို့မှာမိုးကြီးနိုင်တယ်လို့တရက်တပြက်ရေကြီးရတဲ့မြေပြိုရာတွေဖြစ်နိုင်နေတဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဘင်္ဂါပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့လေပြားနဲ့ရာဝန်ဟာဒီနေ့နေ့ကျင်12နာရီခွဲအချိန်တိုင်းထွာချက်အရမုန်တိုင်းငယ်အဖြစ်ပြောင်းလဲလာခဲ့ပြီးဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံမောင်းတော်မြို့အနောက်တောင်ဘက်ရေမိုင်330အကွာမှာဗိုလ်ပြုတ်နေပြီးနောက်24နာရီအတွင်းမှာပုံမအားကောင်းတဲ့မုန်တိုင်းငယ်အဖြစ်ရောက်ရှိနိုင်ကြောင်းနဲ့23ရက်နေ့မွန်းလွဲညနေပိုင်းမှာအိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်ဒီမုန်တိုင်းဟာလက်ရှိမှာမြန်မာနိုင်ငံကိုဥတီရွေရှားတဲ့အခြေအနေမရှိတာကြောင့်အဝါရောင်အစ်စ်တက်ပတ်ထားပြီးမဲ့မုန်တိုင်းရဲ့တည်ရောက်မှုကြောင့်မိုးကြီးတာတွေဖြစ်နိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ်
။ဒီမုန်တိုင်းရဲ့အခြေအနေဆိုတော့ကျွန်တော်တို့မြန်မာကန်လွန်မြို့ကတော့အထူးသဖြင့်တော့ကန်လွန်တရှောင်းမှာတော့ဗာဒီယံမိုးသက်နေကြပြီးတော့မှတိုင်းပြည်မှာလည်းမြန်မာမိုးသက်နေကြတဲ့အချိန်မှာလည်းဒီမီဒီယာတနအယူပုံမှန်မှန်ညီနေတဲ့လောက်ကြီးနေမှာပဲ။နောက်ကြတော့ဒီမုံနယ်ကညီကြက်ထွက်လာတဲ့ဒီတင်းတဲ့ဒီကြောင့်လို့ဒီဒီကင်းကနေထားပြီးတော့မှကျွန်တော်တို့7နှစ်ရှိနေပြီးတော့စကမ်းတိုင်းနေတာကြီးအမျိုးတိုင်းနေတာကြီးဝေးတိုင်းနေတာဒီကနေမှတော့နေရာအတိအကျနေရာစိတ်စိတ်တော့ကျွန်တော်မိုးရွာနိုင်ပြီးတော့မှနေရာတော့ရှင်ပြီးနေရှင်ပြီးနေဆိုင်ပြီးနေဒီကနေမှတော့နေရာနေရာတော့မိုးရွာနိုင်ပါနဲ့ပြီးတော့နေရာကမိုးကြီးတာလို့ပြောလို့ညမျိုးကြီးဖြစ်နေပါတယ်ခင်ဗျ
မုန်တိုင်းကြောင့်မြန်မာနိုင်ငံဒေသတချို့မှာနေရာကွက်ပြီးမိုးကြီးနိုင်တာကြောင့်မြေပြိုရာနဲ့ရေကြီးတဲ့အန္တရာယ်ကိုလည်းသတိထားဖို့လိုကြောင်းပြောပါတယ်
။ဖြစ်တဲ့လမ်းကြောင်းကဒီဘင်္ဂလားဒေ့ရှ်ကိုဝင်နေတဲ့ကျွန်တော်တို့ဘက်ကနေရာကွက်မိုးကြီးတာလို့ပြောလို့ဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့တောင်းတောင်းတဲ့ဒီကြောင်ကြီးဟောဒီစင်ကြီးနယ်တို့နော်ဒကနိုင်ဒီသားကြီးထပ်ပိုင်းနော်ပြောတော့ကျွန်တော်တို့စင်ကြီးနယ်တို့ဒီကြားတွေမှာကျွန်တော်တို့နေရာကွက်မိုးကြီးလာနေတဲ့ဒီမြေပြိုရာနေရာတွေပေါ့နော်ဒီရန်ကုန်ကြီးကိုယ်ဒီလိုမျိုးပေါ့လေနောက်တစ်ခါတော့မိုးကြီးတဲ့အချိန်မှာတောင်ထဲချောင်းလေးရွေးတဲ့ပြည်ပြည်ပြီးတော့မှဒီနေကြီးချောင်းပြီးအောင်နေနေချောင်းနေပြီးမှဒီနေကြီးရဲ့ဒီလိုရှောင်းပြီးဒီလာနိုင်တဲ့အနေနဲ့ရှိပါတယ်အဲဒီကြောင့်ကြောင့်မို့ဒီလာလေးတွေနဲ့တည်ယူလို့တော့ရခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းမြန်မာနိုင်ငံဒေသတချို့မှာမိုးကြီးခဲ့ရာကချင်းပြည်နယ်မင်းတပ်မျိုးနယ်အတွင်းမှာတော့အမျိုးသမီး2ယောက်နဲ့ကလေးငယ်2ဦးတောင်ကြားချောင်းရွေမှာမျောပါပြီးသေဆုံးခဲ့ရပါတယ်ဒီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးမင်းတပ်ခရိုင် BNA ရဲ့စီမံခန့်ခွဲမှုဦးစီးဌာနကခရိုင်ဦးစီးအရာရှိဥရံချုံကအခုလိုပြောပါတယ်
လီလောင်းရော်ကနေသူတို့ဒီဘေးနားယူစစ်ဘေးနားကိုသူတို့ကဒီဟိုလူမှုကြီးကိစ္စနဲ့သွားကြတယ်အဲအမျိုးသမီး2ယောက်နဲ့ဒီကလေး3လပေါ့နော်သူတို့ဟိုလူမှုကြီးကိစ္စပြီးတော့သူတို့ဒီလီလောင်းကိုညနေပိုင်းလောက်ဖြစ်မဲ့ထင်တယ်အဲ့ဒါပြန်လာကြပြန်လာပြီးတော့မှအဲ့ဒီမိုးရွာတော့အဲ့တောင်ကျချောင်းရည်နဲ့သူတို့ပါသွားတာပေါ့နော
်ဒီလ20ရက်နေ့မှာတော့အမျိုးသမီး2ယောက်ရဲ့အလောင်းကိုရှာတွေ့ခဲ့ပေမဲ့ကလေးငယ်ကိုတော့ရှာမရချောင်းနဲ့21ရက်နေ့မှာတည်ဆုံးသူတွေအတွက်သူတို့ဌာနကတယောက်ကို3သိန်းကျပ်စီထောက်ပံ့ခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကလည်းမြန်မာနိုင်ငံဒေသအတော်များများမှာမိုးသက်ထန်ပြီးရေကြီးခဲ့တယ်လို့မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာတော့နေအိမ်တစ်လုံးရေထဲမျောပါပြီးလူ3ယောက်သေဆုံးခဲ့ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။